ယူကရိန်းအကြအတဲတွေပို့ပြီးတော့နက်ဆိုင်လာရတဲ့အများရုရှားအပေါ်တင်းကျပ်တဲ့ပိတ်ဆို့တံခါးမှုတွေတိုးလို့ဖို့တောင်းဆိုတံတွေပို့ပြီးတော့ခြေလောင်လာချိန်မှာပဲ Brent ယန်တန်စိန်စီတွေ12ရာခိုင်နှုန်းကျော်တက်လာပါတယ် Brent ယန်တန်စိန်တစ်စီကိုဒေါ်လာ30ကျော်ဈေးတက်ပြီးတော့ဒေါ်လာ120ကျော်အထိဈေးပေါက်ခဲ့တာပါမဟာဗျူဟာအရာအရေးပါတဲ့နေရာတွေကိုရုရှားတို့ကျူးကျော်သိမ်းပိုက်နေချိန်မှာပဲယူကရိန်းရဲ့အချုပ်အခြာအာဏာပိုင်အဖြစ်ရပ်တည်မှုကိုရုရှားသမ္မတဗလာဒီမီယာပူတင်ချိန်ချောက်ပြောဆိုမှုတွေထွက်လာပြီးတဲ့နောက်ရေနံစိမ်းတွေအခုလိုထိုးတက်လာတာပါဂျာမနီက DAX အစုရှယ်ယာဈေးတွေ900ခန့်နှုန်းနီးပါးဈေးကျခဲ့သလိုဥရောပနဲ့အာရှအစုရှယ်ယာဈေးကွက်တွေလည်းမငြိမ်မသက်ဖြစ်နေပြီးအမေရိကန်ကြိုယောင်းကြိုဝဲရှယ်ယာဈေးကွက်တွေလည်းအကြဖက်ကိုဦးတည်နေပါတယ်မော်စကိုကအစုရှယ်ယာဈေးကတော့တင်းလာနေမှာဈေးပိတ်ထားပါတယ်ရွှေဈေးတွေလည်းတက်နေပြီးတော့တအောင်စကို25ဒေါ်လာအထိဈေးတက်လာတဲ့အတွက်လက်ရှိရွှေတအောင်စက1992.9ဒေါ်လာဈေးပေါက်ပါတယ်။ယူကရိန်းအကြအတဲကြောင့်ရေနံဈေးတွေတက်နေချိန်မှာပဲလီဗျားနိုင်ငံကနိုင်ငံပိုင်ရေနံကုမ္ပဏီတစ်ခုကိုလီဗျားလက်နက်ကိုင်တွေပိတ်ပစ်ခဲ့တာကြောင့်ရေနံနဲ့ပတ်သက်တဲ့ PR တွေထပ်ပြီးတော့တိုးလာနေတာလည်းဖြစ်ပါတယ်။